မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုခင်းရဲတပ်ဖွဲ့မှု3ဦးနဲ့ရဲတပ်ဖွဲ့ရဲ့ရဲစာနီပေ့ချ်တာဝန်ခံတို့ကိုကလေးသူငယ်အခွင့်အရေးဆိုင်ရာချိုးဖောက်မှုနဲ့တရားစွဲနိုင်ဖို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတွင် ILEM ကနိုင်ငံတော်သမ္မတစီကိုစတင်ပြီးတော့လျှောက်ထားလိုက်ပါတယ်မြန်မာနိုင်ငံတရားစီရင်ရေးတစ်ခုလုံးကိုစိန်ခေါ်နေတဲ့ Victoria အမှုလို့ခေါ်တဲ့တငယ်မရေမှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကို VOA သတင်းတောက်စုစုကပြောပြပေးမှာပါရှင်
ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့လတုန်းကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဥဆောင်သူတွေဖြစ်ကြတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းရဲတပ်ဖွဲ့မှရဲမှုချုပ်စိုးနိုင်ဦးမှုကင်းညွန်ကြားရေးမှရဲမှုကြီးမင်းဟန်နဲ့မှုကင်းရဲတပ်ဖွဲ့ဌာနမှရဲမှုကြီးပါတုံးတို့အပြင်ရဲတပ်ဖွဲ့ရဲ့သတင်း Facebook စာမျက်နှာတာဝန်ခံတို့ဟာပြည်သူဝန်ထမ်းတွေဖြစ်နေတာကြောင့်သူတို့ကိုကလေးငယ်အခွင့်အရေးဆိုင်ရာချိုးဖောက်မှုတွေအတွက်တရားစွဲဆိုနိုင်ဖို့ကြိုတင်ခွင့်ပြုမိန့်ကိုဥပဒေနဲ့အညီတောင်းခဲ့ရလို့တရားလွှတ်တော်ရှင်တွေဦးသိန်းတန်းဦးကပြောပါတယ်
ကဘာကြီးကခွန်ပြူနေတောင်းနေဆိုတာဥပဒေနဲ့အညီတောင်းထားတာပေါ့နော်အဲ့တော့သမနာယုံကလည်းပဲအကြောင်းပြနေတယ်ကျွန်တော်တို့မျှော်လင့်နေခွန်ပြူနေရခဲ့တယ်ဆိုရင်တော့ကျွန်တော်က first information report ကိုဒီအမှုဖြစ်ပွားခဲ့တဲ့ကျွန်တော်ရဲ့ဘက်ကဌာနချုပ်ရှိရာနေပြည်တော်ကတက်တိုင်ကပြုတ်နေရဲစခန်းကိုကျွန်တော်တို့အမှုဖွဲ့ရဖြစ်ပါ
ဒီကနေ့ဒီဇင်ဘာ19ရက်နေ့ကမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဗစ်တိုးရီးယားလိုနာမည်ဖွက်ပေးထားတဲ့ဗိမ်းပိုင်းဆိုင်ရာကျူးလွန်ခံထားရတဲ့ကလေးငယ်ရဲ့အမိရင်းနဲ့မိသားစုကိုယ်ရေးအချက်အလက်တို့ကိုအကြိမ်ကြိမ်ထုတ်ဖော်ပြောဆိုသွားတဲ့မှုကင်းရဲတပ်ဖွဲ့ဝင်တွေဟာကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေကိုကြောင်ကြောင်တင်းတင်းချိုးဖောက်လိုက်တာလို့တမန်တော်ထံပို့တဲ့စာမှာဖော်ပြထားပါတယ်ဆူဆွဲခံထားရသူတွေကပြည်သူဝန်ထမ်းတွေဖြစ်တာကြောင့်ရာဇဝတ်ကျင့်ဆုံးဥပဒေပုံမှာ198အရတမန်တော်ရဲ့ကြိုတင်ခွင့်ပြုမိန့်ရမှာသူတို့ကိုတရားစွဲဆိုလို့ရမယ်လို့ရှင်းနေဦးသိန်းတန်းဦးကပြောပါတယ်ဗစ်တိုးရီးယားအမှုဟာမြန်မာနိုင်ငံတရားစီရင်ရေးတစ်ခုလုံးကိုစိန်ခေါ်နေတဲ့အမှုဖြစ်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့မှပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေရဆိုတာကိုအားလုံးသတိပြုလာစေချင်တယ်လို့လည်းပြောပါတယ်
ကံမှန်မှုမဟုတ်ပါဘူးဒီမှုမှာဖြိုးဖြစ်စေမဟုတ်တဲ့ကြံစည်တွေအများကြီးရှိနေတယ်။ကိုလုပ်တာမှားလို့မှားကြောင်ဘူးမှမကံတာမရှိပါဘူးနော်။ဒီအခြေအနေပေါ်နေတဲ့ဆင်ကျွန်တော်တို့ကဘာလို့ပြောလင့်တာလဲဆိုတော့မြန်မာနိုင်ငံရဲတပ်ဖွဲ့စီရင်ကြောင်တဲ့မှုချေမြန်မာနိုင်ငံရဲတပ်ဖွဲ့ဟာရှိစဉ်ရှိတတ်တဲ့အတိုင်းနိုင်ငံတော်သဗ္ဗရဲ့ကိုယ်ခွင့်အောက်လို့မလို့ရှင်တပ်ဆိုင်ရာတိုင်းနဲ့ပြည်နယ်ချစ်သာကြီးဝင်းကျုပ်တွေရဲ့အနိကကုကဲမှုကရှိပြီးတော့စိုးရဖွဲ့နဲ့ဒီပူပေါင်းပါဝင်နိုင်တဲ့အခြေအနေမျိုးဒီအောင်လို့ဆောင်ပေးနိုင်တယ်လို့ကျွန်တော်ပြောလင့်တယ်အဲ့ဒီအတွက်ယူဆပြီးတော့ဒီအခုကျွန်တော်တာဝန်ဆောင်ရွက်တာဖြစ်ပါတယ်
နေပြည်တော်ဝက်စတန်ဟစ်ပုဂ္ဂလိကမူချိုကျောင်းကဗစ်တိုးရီးယားလိုနာမည်ဖွက်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးစိန်မိုင်းဆိုင်ရာစော်ကားခံရတဲ့အမှုကိုနေပြည်တော်တက္ကသိုလ်ခရိုင်တရားရုံးမှာ6လကျော်ကြာစစ်ဆေးပြီးတဲ့နောက်တမန်ရပြည်အခန့်အဖြစ်ဆွဆွဲခံထားရတဲ့ပူအောင်ကြီးဆိုသူကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတင်းနေရှင်ပြန်ထုတ်ပေးခဲ့ပါတယ်အဲ့ဒီနောက်မှာပဲဗစ်တိုးရီးယားအမှုအပေါ်ပြင်ဆင်ချိန်2လပေးထားပြီးအဲ့ဒီကာလကျော်လွန်သွားရင်အမှုဖြစ်ချိန်မှာဝတ်ခဲ့တဲ့ဗစ်တိုးရီးယားရဲ့အဝတ်အစားနဲ့ကိုအောင်ကြီးရဲ့အဝတ်အစားတွေကိုမိချို့ဖျက်ဆီးပစ်ဖို့တရားရုံးကအမိန့်ချထားတာပါဒါပေမဲ့တကယ်လို့ဖြစ်သူဗစ်တိုးရီးယားမိသားစုအပါအဝင်ဒီအမှုအမှန်တရားပေါ်ပေါက်ဖို့အတွက်ဝန်ရံနေသူတွေကဒီအပေါ်ကိုမလိုလားကြပါဘူးလက်ရှိအချိန်မှာတမိလေးရဲ့ကျမ်းမာရေးကောင်းမွန်လျက်ရှိပြီးကျောင်းပြန်တက်ခြင်းနဲ့ဆန္ဒရှိနေတယ်လို့အနီးကပ်ကူညီဆောင်ရွက်ပေးနေတဲ့ကိုတက်ကမူညိုကပြောပါတယ်
အမေလေးရဲ့အချိန်ကတော့တောင်းတချင်တာတခုရှိရပါတော့ကျွန်တော်တို့ကတရားရုံးကနေပေးထားတဲ့ရပန်းလျှောက်ချက်အပြည့်လေးတော့ဒါတကယ်လို့များဥပဒေရုံးကနေကောင်းကြီးကိုပြန်ပြီးတော့များဟိုပြင်ဆင်ချက်နဲ့များဆက်ပြီးတော့တိုင်းကိုတင်မလားမတင်လားကျွန်တော်တို့ဒါတွေစောင့်နေရတဲ့အချိန်ကြီးရှိပါတယ်တကယ်လို့သူတို့ကတင်ခဲ့လို့ရှိရင်တော့တမျိုးပေါ့လေသူကတော့ဘာမှကြိုးလုပ်လို့မရသေးပဲစောင့်ဆိုင်နေတဲ့သဘောပဲရှိပါတယ်ခင်ဗျဟုတ်ကဲ့ပ
ါဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးလက်ရှိအချိန်မှာဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရှင်ပြန်ထုတ်ပေးထားပေမဲ့ကျူးလွန်သူအစ်စ်အမှန်ကိုတော့ဖော်ထုတ်နိုင်ရင်မရှိသေးပါဘူးမြန်မာနိုင်ငံမှာတငယ်မတိမှုတွေအများအပြားရှိပေမဲ့အခုဗစ်တိုးရီးယားအမှုဟာမတင်ကားစရာအချက်တွေများပြီးမြန်မာနိုင်ငံရဲ့တရားစီရင်ရေးမှန်တိုင်မှာဆောင်ရွက်ချက်အားနည်းနေရတာရှိတာကြောင့်လူများကအမှုမှန်ပေါ်ပေါက်ရေးတောင်းဆိုနေကြပြီးပညာရှင်အသီးသီးကလည်းဒီပေါ်ကိုဝန်းရံနေကြတာပါ